မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုအတန်းလင်းလုပ်ငန်းများဆိုင်ရာအုပ်ချုပ်မှုအဖွဲ့ Bolt အဖွဲ့ဝင် Matthew Armstrong ဟာမြန်မာသံတမန်ဦးသိန်းစိန်နဲ့ဒီကနေ့တွေ့ဆုံရမှာမြန်မာနိုင်ငံအတန်လွတ်မီဒီယာနဲ့အများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေအရေးအသွေးမြင့်မားလာစေဖို့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အများပြည်သူဝန်ဆောင်မှုလုပ်ငန်းပြုပြင်ပြောင်းလဲရေးမှာပြန်ကြားရေးဝန်ကြီးဌာနတည်ရှိပါဝင်နေမှုကိုလည်းအုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ကပြောဆိုဆွေးနွေးခဲ့ပါတယ်။သမ္မတနဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်သွားရောက်ခဲ့တဲ့ VOA ရန်ကုန်ရုံးအကြီးအကဲ Dr. So Win ကိုကိုတောင်ရဦးကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့ဒေါက်တာဆိုးဝင်ဒီကနေ့ဒီအမေရိကန်ဆိုးရရဲ့တန်ခိုးလုပ်ငန်းအုပ်ချုပ်မှုဘုတ်ဖွဲ့ဝင်ပေါ့နော်ဒီဂဗနာအာမ်စထရောင်းကနေပြီးတော့ဒီမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံတယ်ဒေါက်တာဆိုးဝင်လည်းပါသွားတယ်ဆိုတော့ဒီကနေ့သူတို့ဆွေးနွေးကြတဲ့အကြောင်းအရာလေးတွေအဓိကဘာအကြောင်းအရာဆွေးနွေးပြကြလဲခင်ဗျ။ဟုတ
်ကဲ့ဒီလိုပါပြတိုင်းသမ္မတဦးသိန်းစိန်ကနေပြီးတော့ဒီအမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်ပြောင်းလဲရေးအတွက်အစိုးရကတောင်းလာပြီးခင်ဗျာနေအမီဒီမြန်မာဒီကနေ့ညနေပြည်တွင်ပြောင်းလဲရေးမှာလည်းပေါ့နော်အားဖြည့်ကူညီပေးဖို့တူအောင်ပြောနေနေဆိုပြီးတော့ကျိုးကျိုးစကားပြောနေတယ်အဲ့လိုပြောလိုက်ပါတယ်။ဒီမှာဒီပြည်ကဒီအတမဲ့နေတယ်မှာလျှောက်ချက်တွေရှိနေတယ်စုံကွက်ချက်တွေလည်းရှိနေတယ်ဒီဒီမိုကရေစီပြည်ကူညီရဒီကလာလေရင်းနေနေတဲ့ကြောင့်မလို့သူတို့အတွေ့အကြုံညံ့နေနေတယ်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအတန်းပြည်လုံငန်းဒီဒီယာအင်းမ်းမှာစောင့်ဆောင်ရေးမြန်မာရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပူးပေါင်းဆောင်ရွက်ပေးနိုင်လဲဘယ်လိုဈေးမှစီပေးနိုင်လဲဆိုတာကိုဒီကိုရှင်းပြကြတာပါ
ခုနအကူညီပေးနေပတ်သက်လို့တိတိကျကျပေါ့ဘယ်ဟာတွေအကူညီပေးမလဲဆိုတာကိုဆွေးနွေးပြပါလား
ဒီလိုအမေရိကန်အတန်းအနေနဲ့လေဒီမြန်မာနိုင်ငံမှာအခုလက်ရှိလုပ်နေတဲ့အတန်းကြီးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေကြရှိပါတယ်။ဒီမှာဒီ VOA အမေရိကန်အတန်းရဲ့အစီအစဉ်တွေကိုဒီ MRD နဲ့ပြီးတော့ဒီ Skynet ရောက်ပြီးဒီတက်မလို့အတန်းကြီးဌာနရံနေပြီးတော့ဆက်စင်ထုတ်လင်းပေးနေကြရှိပါတယ်။ဒီလိုပူးပေါင်းဆောင်ရွက်တွေဓာတ်ရှိနေတာနဲ့ရှိတာအကျဉ်းကိုဖြတ်ပြီးတော့ဒီလိုအပ်ချက်ပေါ့နော်။ဥပမာဒီ Green Media လုပ်ငန်းတွေတက်မဲ့လုပ်ငန်းမှာဒီတင်းနှန်းတွေပြုလို့လိုအပ်တယ်။ဥပမာဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုမှာတွားပြီးတော့ပြည်ညာတင်ဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းဒီပူးပေါင်းကူညီဖို့ရှင်းပြတဲ့စကားမျိုးပေါ့နော်ဟိုဒီဂါဗနာအနေနဲ့ရှင်းပြပါတယ်။ဒါပေမဲ့ဥပဒေချိန်အနေနဲ့ကိုယ်ကဘာပြန်ပြောလဲဆိုတော့တို့ဒီမီဒီယာဒရင်းမီဒီယာပြည်ပြည်ကြောင်းလေးလုပ်ငန်းမှာတို့လုပ်နေတဲ့ဒီအများကြီးကဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်ကျုပ်နေတဲ့လုပ်ငန်းမျိုးကိုသိလာပါတဲ့။ဒီကတည်းကအခါမှာဒီထုတ်လုပ်နေတဲ့သတင်းစာတွေကိုလည်းကြည့်တာတဲ့။အဲ့ဒီအခါမှာလိုအပ်ချက်တွေအများကြီးတွေ့ပါနေတယ်။အဲ့ဒီလိုအပ်ချက်တွေကိုဘလို့အကြံကောင်းဉာဏ်ကောင်းကြီးပေးနိုင်မလဲဆိုတာကိုလည်းစဉ်းစားပြီးပါဆိုပြီးတော့ဒါမှဥပဒေချိန်ကနေပြီးတော့ဒီဂါဗနာလက်ဒီအမ်စထရောင်းတိုက်တွန်းခဲ့ပါတယ်
။အခုဂါဗနာအမ်စထရောင်းနဲ့တွေ့ဆုံတဲ့အခါမှာလက်ရှိဘူပေါင်းဆောင်မှုအပြင်ပေါ့နော်ဒီဘက်ကနေပြီးတော့ဂါဗနာအမ်စထရောင်းနေပြီးလက်ရှိပြန်ကြားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စူးစမ်းစရာအခြေအနေသူ့ဘက်ကမြင်တာတွေရောပြောပါလားခင်ဗျ။
ပြောပါလေသူကဒီအများကြီးသူဝန်ဆောင်မှုမီဒီယာလုပ်ငန်းလုပ်နေတဲ့ဆိုတဲ့နေရာမှာဒီအများကြီးသူဝန်ဆောင်မှုလုပ်ငန်းပြည်ထောင်တာတောင်းခဲ့တာနည်းအမြဒီမှာလုပ်ငန်းရဲ့တရားရေးဟိုဤဌာနရဲ့အခန်းကဏ္ဍကိုလည်းသူကရေးသွင်းထုတ်ပါလေအဲ့ဒီခါကျတော့ဒီဌာနကဏ္ဍတဲ့ပတ်သက်ပြီးတော့ပြန်ကြားရေးဒီဥယျာဉ်ထုတ်ကနေပြီးတော့ဒီခေါ်တိုင်းနဲ့ပြည်ထောင်သူ့ရှိကိုခေါ်သွားပြီးပြည်ထောင်ရှင်းလင်းပြီးတော့ရှင်းလင်းသွားပါလေ
ဟုတ်ကဲ့အဲ့တော့ပြန်ကြားရေးဝန်ကြီးဌာနကိုလည်းတီးခြားသွားတဲ့သဘောပေါ့
ဟုတ်ပါတယ်ဟုတ်ပါတယ်ဝန်ကြီးသမရနဲ့တွေ့ပြီးတဲ့အခါမှာပြန်ကြားရေးဝန်ကြီးဌာနကိုတီးခြားသွားပြီးတော့ပြန်ကြားရေးဝန်ကြီးနဲ့ဖြတ်ပြီးဆွေးနွေးပါတယ်ဒီစိတ်အခုဒီဘလို့ပေါ့နော်ဒရင်းမီဒီယာမြန်မာနိုင်ငံကြီးပြည်ကြောင်းနဲ့ညီလုံးလေးစင်မှာဒရင်းမီဒီယာလောကအနေနဲ့ပြည်ကြောင်းလေးလုပ်နေတယ်အဲ့လိုလုပ်နေတဲ့အခါမှာဒီအမျိုးကြီးဒီဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရထွက်ကနေပြီးတော့ရှင်းပြပါတယ်ဒီဂါဗနာမက်ဒူရန်ချောင်းကနေပြီးတော့ဒီပြည်ကြောင်းလေးလုပ်နေတာနဲ့အမြားဒီဒီမနက်ကနေပြန်ကြားရေးဝန်ကြီးအခမ်းအနားကိုလည်းမျိုးစုံထုတ်ပါတယ်။အဲ့ဒီခါမှာဝန်ကြီးဦးရစကနေပြီးတော့ဒီလိုမျိုးပြည်ရင်ကြောင်းတွေပို့လာတာနဲ့အမြားတခြားဒီလိုမျိုးပြည်နယ်တွေမှာလည်းပြန်ကြားရေးဝန်ကြီးပြန်စကားမရှိပါဘူးတဲ့။အဲ့တော့နောက်သာတက်လာတဲ့အစိုးရတက်လာခြင်းလို့ရှိရင်အစိုးရကကြောင်းနေပြီးတက်လာခြင်းလို့ရှိရင်ဒီပြန်ကြားရေးဝန်ကြီးဌာနဆိုတာမရှိတော့ဘဲနဲ့ဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့ပဲဆက်ပြီးတည်ရှိနေတဲ့ဘောပေါ့နော်။အဲ့ဒီခါမှာလည်းဒီအတန်းနဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဒီဥပဒေတွေပါလေ။အခုတည်းရေးဆွဲနေတဲ့အရှိပါလေ။အဲ့ဒီရေးဆွဲတဲ့နေရာမှာဒီ lighting တွေချပေးလာတယ် frequency တွေချပေးလာတယ်ဒီဟာတွေကဒီဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့ဆက်ပြီးတော့ကိုယ်ဆောင်ရမှာဖြစ်တဲ့ပြဿနာလေပြန်ကြားရေးဝန်ကြီးဌာနဆိုတော့တရှိရနေပေါ့လေ။အပြန်ကြားရေးဝန်ကြီးဌာနအခန်းကဏ္ဍရော့သွားပြီးတော့ဟိုဥပမာဆောင်ရတဲ့ပုံစံရှိတယ်ပြောပါလေကိုတိုင်း Now SkyNet အဲ့ဒါကိုကိုယ်ရင်သွားပြီးလေ့လာပြီးတော့သူတို့လည်းသူရှိဆက်ပြီးတော့တိုးတက်အောင်ဘယ်လိုပြုပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးဖြစ်ပါတယ်
။တမရဦးသိစိန်နဲ့တွေ့တဲ့အခါမှာ BBG လောက်ခံဒီအတလွင်ဌာနတွေအထူးဖြင့် view နဲ့ပတ်သက်လို့ဘာများပြောတာရှိပါလဲခင်ဗျာ
။ view ဆိုတော့တမရကြီးကပြောတာတော့သူကြောင်းဆောက်ဘွားတွေက view ကိုတောက်ဆောင်လာတယ်နားဆောင်လာကြတာပါတဲ့ view ရဒီမှာလေအတန်းထွေနေနိုင်ငံများတရင်းဌာနထဲမှာတော့တက်တန်းအစီအစဉ်နဲ့ဟိုအစီအစဉ်အဖြစ်နဲ့ပြန်မှတ်ကြည့်ပြီးတော့ဟိုနေရာလေးတင်ပြီးစကားပြီးနားထောင်နေဆိုတာကိုတမရကြီးကပြောပါတယ်
။ အခုလိုတွေ့ဆုံဆွေးနွေးပွဲမှာတမ္မတဦးသိန်းစိန်နဲ့အတူတမ္မတရုံဝင်ကြီးဦးစိုးသိန်းနိုင်ငံခြားရေးဝင်ကြီးဦးဝနမောင်နဲ့ပြန်ကြားရေးဝင်ကြီးဦးရဲထွတ်တို့အပါအဝင်အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်မစ္စတာအမ်စထရောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒါရက်မီရှယ်ရန်ကုန်မြို့အမေရိကန်တပ်ရုံးကနိုင်ငံရေးဆိုင်ရာအရာရှိဂျက်ဖရီဝါနာ VOA အရှိနဲ့အာရှပစိဖိတ်ဌာနအကြီးအကဲဝီလျံဘောင်းနဲ့အတူ VOA မြန်မာဌာနရဲ့ရန်ကုန်ဘူရိုအကြီးအကဲဒေါခင်ဆိုးဝင်းတို့လည်းပါဝင်ပါတယ် BBG အုပ်ချုပ်ရေးအဖွဲ့ဝင်မက်သျူးအမ်စထရောင်းဟာပထမနေ့တုန်းကတော့လူမှုအဖွဲ့အစည်းတွေကလူငယ်တွေနဲ့ American Center မှာတွေ့ဆုံပြီးသတင်းမီဒီယာတွေနဲ့ပတ်သက်လို့လူငယ်တို့ရဲ့အမြင်ကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံနိုင်ငံခြားရေးသတင်းထောက်များအသင်းတိုက်မှာလည်းမြန်မာသတင်းသမားတွေနဲ့မြန်မာသတင်းမီဒီယာအခြေအနေတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တာပါ American ပြည်ထောင်စုအတံလွင့်လုပ်ငန်းတွေရဲ့မြန်မာနိုင်ငံအတွင်းအခြေအနေနဲ့မြန်မာလူထုနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုစတာတွေကိုလေ့လာဖို့အတွက် BBG အုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ဟာမြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပါရဲ့ရှင်